ကရင်ပြည်နယ်မြောက်ဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်ဖွဲ့ KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တို့ကြားနှစ်ဖက်တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုခိုးလုံလာသူ 9,000 ကျော်ရှိသွားပြီဖြစ်ပါတယ်။ဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာတော့ညနေပိုင်းအထိနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေတိတ်မရှိဘူးလို့ပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA နဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေပါတဲ့ပူးပေါင်းတပ်ဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေမှာလက်နက်ကြီးကြီးစံတွေကျက်ရောက်တာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်။ဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာတော့ထိုင်းနိုင်ငံဘက်ကိုခိုးလုံထွက်ပြေးလာတဲ့စစ်ပြေးဒုက္ခသည်9000ကျော်သွားပြီဆိုပြီးဒုက္ခသည်အရေးအကူအညီပေးနေတဲ့အလို့သမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ
်။စစ်ပြေးရှောင်ပြည်သူတွေဆိုလို့ရှိရင်အခုလက်ရှိမှာဆိုလို့ရှိရင်မဲတောင်ကစာတင်ကြောင်းထဲမှာက4000ကျော်ကျော်လောက်ရှိတယ်လို့ကျွန်တော်သိရပါတယ်အကြမ်းများပြီအဲ့ဒါကိုတော့ဒေတာတန်းထဲမှာရှိတဲ့အဖွဲ့ကြီးကစားတဲ့ရေခါတွေတောက်ရောက်တူတန်းတာတွေရှိပါလေဗျ။နောက်တစ်နေရာကျတော့မက်ကူကင်းလို့ခေါ်တဲ့ဘက်မှာလည်းအဲ့လိုပဲအခုကတဖွဲ့ဖွဲ့ရောက်လာတော့ကိန်းကလေးရေတွေကတော့အာဒီဥစ္စာအားတော့ထက်တိုးလာဖို့ရှိတယ်လို့ရောစီအခုကျွန်တော်ညီမမရှိနေအတွေ့နဲ့တဖောက်ကျော်ရှိတယ်လို့ပြောပါတယ်။အားလုံးဆိုတော့ပြောမယ်ဆိုရင်ဒီဘက်ကန်းကိုကူးနေတယ်ကူးလာတဲ့အာဒီရှင်းပြချောင်းကတော့အခုဆိုလို့ရှိရင်9000ကျော်ကျော်တော့ရှိတာပြီးထိုင်းဘက်ကံဘက်ကိုကူးလာတာက
KNU ထိမ့်ချုပ်ထားတဲ့မြောက်ဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေနှစ်ဖက်တိုက်ပွဲဖြစ်နေတာ9ရက်ရှိသွားပြီဖြစ်ပါတယ်။6ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့တနင်္လာနေ့မှာတော့ညနေပိုင်းအထိတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်တာမရှိဘူးဆိုပြီးပူးပေါင်းတပ်ဖွဲ့ဝင်တဦးကပြောပြပါတယ်
ဒါအဲ့လိုတော့မရှိသေးဘူးဒီနေ့မှာ။ဒီမောကမနက်9နာရီခွဲလောက်ကတော့လက်နက်ကြီးစံ3ချက်တော့ကြားရတယ်မှာ။အဲ့ဒါကလုံးဝကြတော့မေဝါဖီးရတယ်။ဒီလုံးဝ၄ခက်ကောရက်ွက်တော့နေ။ဟောဟာ၄ခက်ကောကော်တော်ဝါကော်တော်ဝါသေးတယ်ဟိုဒီလုံးကြားတယ်။ဒီလက်နက်ကြီးထားတဲ့အမြောက်ကောင်းကလေးခဏညကျတို့ဟော5ကီလိုလောက်ပြေလို့ရတယ် drone နှစ်ပြည့်နဲ့သွားပြစ်တယ်။သူတို့ဘက်ကလက်နက်ကြီးဟာ120ဝတ်တရားနာပေလက်နက်ကြီးထားတဲ့စင်နှစ်ခုတော့ထိခိုက်ကြသေးရတယ်လို့ပြောတယ်။ drone နဲ့သွားပြီးတော့ပုံကျရတာ။
ဒီဇင်ဘာလ19ရက်နေ့တနင်္ဂနွေနေ့ကတော့ကရင်ပြည်နယ်မြဝတီခရိုင်၄ကီကော်နဲ့မေထော်တလေးကြားကမြစ်တာလေးမြိုင်ဖျားကုန်းဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးများပြီးလက်နက်တွေရရှိခဲ့တယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေကဆိုပါတယ်
။စစ်ကောင်စီရဲ့မှာ90ဝန်းကျင်လောက်ရှိလိမ့်မယ်။ဘာဖြစ်လို့ဆိုတော့လက်နက်တွေနဲ့တော့ဒေါ်လာကနဲ့နှစ်သိန်းလောက်တင်တာဆိုတော့အဲ့ဒါဆိုအဓိကတော့ဒီဟိုနေမီကျွမ်းကျင်မှုဟာနေမီကျွမ်းကျင်မှုဘိုင်းမှာတော့တော်တော်များများအရာကြောင့်ပဲဖြစ်တာပေါ့ဒီဘက်ကဟို PDF လေးတွေပါတယ်ဆိုရင် PDF လေးတွေကနောက်ကဒီဘက်ကအေးဟိုတွေကတကယ်ဟို PDF လေးကျင်ထားတဲ့ဟိုအဖြစ်တာလေးလူတွေလေးကျင်တာပြေးပါတယ်လူတွေအဲ့လိုရှေ့တန်းရောက်နေတာဆိုတော့အဲ့ဒါကြောင့်မလို့လေဒီဘက်အခြားသုံးများရလို့ယူသားလို့ရပါတယ်အဲ့လိုစနိုက်ပါတို့ဒီကွန်မန်ဒိုဂျမ်ဘတ်တို့လိုပုံမှန်မျိုးရှိဆုံးမှနေရတာကြတော့ဒီ EO ဘက်ကပြေချထွင်းရတဲ့လူတွေပေါ့
မနေ့ကမြစ်တာလေးမြိုင်ဘက်မှာနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေတေဆုံးမှုများနေတယ်ဆိုတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးမနေ့ကတိုက်ပွဲမှာတိုင်းရင်းသားလက်နက်ကင်တွေကတဦးတေဆုံးပြီးထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ PDF ပူးပေါင်းတပ်ဖွဲ့တွေကလည်းထိခိုက်ဒဏ်ရာရသူတချို့ရှိနေပါတယ်၄ကီကော်တိုက်ပွဲအတွင်း PDF ပူးပေါင်းအဖွဲ့ကလူငယ်နှစ်ဦးတေဆုံးခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်ကရင်ပြည်နယ်မြဝတီခရိုင်ထဲက KNU တပ်မ6ထိန်းချုပ်ထားတဲ့လေးကေကော်မြို့တစ်ထဲကိုစစ်ကောင်စီဘက်ကဝင်ရောက်ပြီးလွှတ်တော်အမတ်2ဦးနဲ့စစ်ကောင်စီပေါ်စန့်ကျင်နေသူတချို့ကိုဖမ်းဆီးခဲ့ပြီးဒီဇင်ဘာလ15ရက်နေ့မှာနှစ်ဖက်တိုက်ပွဲတွေစတင်ဖြစ်လာခဲ့ပါတယ်။တခြား KNU ထိန်းချုပ်ရာတပ်မဟာတွေမှာလည်း KNU ထိန်းချုပ်ရာနေရာကိုစစ်ကောင်စီတပ်တွေနယ်မြေကျူးကျော်ဝင်ရောက်လာရင်ပစ်မိတ်ပေးထားတယ်ဆိုပြီးတချို့တပ်မဟာတွေရဲ့စစ်ဖက်အကြီးအကဲတွေကပြောပါတယ်။အခုတပ်မ6အပြင် KNU ရဲ့တပ်မဟာနဲ့တက်မ5ဘက်မှာလည်းနေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေပါဗျ။တိုက်ပွဲတွေနဲ့ပတ်သက်လို့ KNU ကဒီကနေ့ဒီဇင်ဘာလ20ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ရမှာ စစ်တပ်ဖက်ကတပ်အင်အားအလွန်ကျွံသုံးတိုက်ခိုက်နေတယ်လို့လည်းပြောထားပါဗျ။ KNU နယ်မြေထဲမှာခိတလာရောက်တင်းရှောင်နေသူတွေကိုစစ်တပ်ကအတင်းအဓမ္မဖမ်းဆီးခေါ်ဆောင်တာ KNU တပ်ဖွဲ့ဝင်တွေကိုအင်အားသုံးဖိအားပေးပြီးအကြမ်းဖက်တိုက်ခိုက်လာတဲ့အတွက် KNU အနေနဲ့ခုခံကာကွယ်တဲ့အခြေအနေကနေတိုက်ပွဲတွေဖြစ်လာတာလို့လည်းပြောထားပါဗျ။လေးကေကော်ဘက်ကိုစစ်တပ်ကလေးချောင်းကနေတိုက်ခိုက်လာနိုင်တဲ့အတွက်လည်းကုလသမဂ္ဂကလေချောင်းပြန်တမ်းမှုကင်းမဲ့ဆုံးဖြစ်သတ်မှတ်ပေးဖို့တောင်းဆိုထားပါတယ်။အနာဂတ်နိုင်ငံရေးမှာစစ်တပ်ပါဝင်ဆွတ်ဖက်မှုမလုပ်ဖို့ဂရုပေးဖို့ကိုလည်းတောင်းဆိုထားပြီးအဲ့ဒီဂရုပေးလှုပ်ဆောင်တာနဲ့ Federal Democracy နဲ့ပြည်ထောင်စုကိုထူထောင်မှသာပြည်တွင်းစစ်ချုပ်ငြိမ့်မယ်လို့လည်း KNU ကပြောထားပါတယ်ရှင်။